ကယားပြည်နယ်ဝန်ကြီးချုပ်ကလုံပိုင်ခွင့်ကိုအလွဲသုံးစားလုပ်ခဲ့ရဆိုတဲ့စွပ်စွဲချက်ကိုပြည်နယ်လွှတ်တော်ကဒီကနေ့မဲခွဲဆုံးဖြတ်အတည်ပြုလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ကယားပြည်နယ်ဝန်ကြီးချုပ်ဦးအေဖောင်းရှုဟာတောင်ယူစင်ကာလမှာလုံပိုင်ခွင့်ကိုအလွဲသုံးစားလုပ်ခဲ့ကြောင်းစုံလန်းစစ်စေးရေးအဖွဲ့ရဲ့တွေးရှိချက်ကိုဒီကနေ့ပြည်နယ်လွှတ်တော်မှာမဲခွဲဆုံးဖြတ်ရမှာအများစုကလက်ခံခဲ့တဲ့အတွက်လွှတ်တော်ကအတည်ပြုလိုက်ပါတယ်။နောက်ဆုံးအဆင့်အနေနဲ့ကြားပြည်နယ်လွှတ်တော်ဥက္ကဋ္ဌကနိုင်ငံတော်တမဒစီဒီဆုံးဖြတ်ချက်ကိုပို့ပေးရမှာဖြစ်ပြီးဝန်ကြီးချုပ်မှာအပြစ်ရှိမရှိဆိုတာတမဒကဆုံးဖြတ်ဖို့သာကြံတော့ကြောင်းလွှတ်တော်စုံစမ်းစစ်ဆေးရေးအဖွဲ့ဥက္ကဋ္ဌခူးတဲ့ရယ်က VOA ကိုပြောပါတယ
်ကျွန်တော်ဒီနေ့လွှတ်တော်ထဲမှာမဲခွဲဆုံးဖြတ်တာတော့သူစုံစမ်းစစ်ဆေးရေးအဖွဲ့ရဲ့အစီအခါစာတွေ့ရှိချက်ကိုသင်ပေးပြီးတော့မှဆွဆွဲပြစ်တင်တဲ့အကြောင်းအရာမျိုးခုလည်းဒါလွှတ်တော်အများစုကလက်ခံတယ်ထောက်ခံတဲ့အခါကျတော့ဒါလွတ်တော်ဥပဒေအရဒီမှာနာတူတာကိုဖြစ်သွားမယ်။နာသမရာစီတို့ဆက်ပြီးတော့မှအပြင်ခစားပြေးပေါ်ရမှာဖြစ်ပါလိမ့်မယ်
။ဝန်ကြီးချုပ်ဦးအေဖောင်းရှိုကတော့လွတ်တော်ရဲ့ဆုံးဖြတ်ချက်အပေါ်မှတ်ချက်ပေးဖို့မရှိကြောင်းပြောပါတယ
်။လွတ်တော်ရဲ့ဒါဆုံးဖြတ်ချက်ကတော့ဒီနေ့တစ်ဆက်ဆက်ဆုံးဖြတ်ချက်တယ်လေ။ဒါပြောချင်တာမလို့ကြည့်ကြည့်ရပါပဲ။ဒီကမလန်အမကေစာကတော့ဥပဒေလမ်းကြောင်းနဲ့အညီမမှန်ကန်ဆက်လက်ဆောင်ရဖို့ပဲရှိမှာပေါ့
။ဝန်ကြီးချုပ်အပေါ်ဆွဆွဲချက်ဒီမှာနိုင်ငံပိုင်ဆက်ရန်တရားငှားရမ်းကငွေကိုသူ့ရဲ့ကိုယ်ပိုင်ဗန်စင်းရင်းနဲ့ထည့်သွင်းထားရဲ့ကိစ္စ၊ကြားပြည်နယ်ပွဲတော်ကျင်းပရာနေရာကိုနောက်ထပ်6.24ဧကတူးချက်ဖို့အဆိုအောင်ထားပေမဲ့အကောင့်ထဲမဖွက်ခဲ့ရပြီးပါဝင်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေအခန်းကပုံမှန်263အရဆိုရင်ပြည်နယ်ဝန်ကြီးချုပ်တယောက်ကိုနိုင်ငံတော်တက်ဆာဖောက်တာဖွဲ့စည်းပုံဥပဒေကိုကျူးလွန်တာအချင်းတိုက်ခါပြတ်တာဝန်ကြီးချုပ်ရဲ့အရေးအချင်းပြတ်တာနဲ့တာဝန်ကိုမကျေပွန်တာဒီ၅ခုနဲ့ဆွဲချက်တင်နိုင်တယ်လို့ပြဌာန်းတာပါတယ်။ကြားပြည်နယ်အတွင်းတပ်ထုတန်ဆင်စက်ရုံတိစောက်တဲ့ကိစ္စတိုင်းရင်းသားစပီးယဉ်ကျေးမှုအဖွဲ့တွေကိုငွေကြေးထောက်ပံ့တဲ့ကိစ္စအများပြည်သူပိုင်ပန်းညံမှာဗိုလ်ချုပ်ကြေးရုပ်တိစောက်တဲ့ကိစ္စဒါတွေကိုလည်းစုံစမ်းပေးဖို့ရပ်ပတ်အဖွဲ့စည်း23ခုကလွှတ်တော်ကိုတောင်းဆိုထားပါတယ်။ဝန်ကြီးချုပ်ရဲ့ဆောင်ရွက်ချက်ဒီအပေါ်စုံစမ်းဖော်ထုတ်ရေးယူဖို့လှုပ်ရှားရမှာပါဝင်ခဲ့တဲ့ကရမျိုးဆက်သက်လူငယ်အဖွဲ့ဥက္ကဋ္ဌခွန်ဘာနက်စ်ကိုကတော့လွှတ်တော်ရဲ့ဆုံးဖြတ်ချက်အပေါ်အခုလိုပြောပါတယ်
။ဒီလွှတ်တော်မှာ20ဦးမှာ16ဦးကတော့သဘောတူတယ်ပေါ့နော်။ဒီအချက်နှစ်ချက်ပေါ့ကျတို့မရှင်မလဲစစ်နေတဲ့ကျတို့ပြည်သူတွေကြားမှာမေကွန်ထုတ်မှုများနေတဲ့ကျွန်တော်တို့တောင်းဆိုထားတဲ့အချက်ကတော့ပါမလားမပါဘူးလားဆိုတော့မသိရသေးဘူးပေါ့နော
်ဝန်ကြီးချုပ်ပေါ်ဆွဆွဲတဲ့အဆိုကိုတော့ကြားပြည်နယ်လွှတ်တော်ကိုယ်စားလှယ်လေးပုံတစ်ပုံကဩဂုတ်လထဲမှာပဲလက်မှတ်ထိုးတင်သွင်းခဲ့ရပါအဲ့ဒီနောက်ဩဂုတ်လလယ်မှာပဲလွှတ်တော်ဥက္ကဋ္ဌကစုံစမ်းစစ်ဆေးရေးအဖွဲ့ကိုဖွဲ့စည်းပြီးသတင်းနှစ်ပတ်ကြာစုံစမ်းစစ်ဆေးအစီရင်ခံခဲ့ရဖြစ်ပါတယ်ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ထားတာပါ